ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ပြင်သစ်နိုင်ငံအနေနဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းနိုင်အောင်ကြိုးပမ်းဖို့မြန်မာအရေးလှုပ်ရှားမှုအဖွဲ့80ကျော်ကဒီနေ့ပဲပူရဲတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာကြုံနေရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်ဆိုပြီးအရေးယူနိုင်ဖို့တိုက်တွန်းလိုက်ကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်မြောက်ပိုင်းဇဖတ်တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်လူခွေချိုးဖောက်ခံရမှုတွေရှိလို့တိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ဆောင်သွားရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အရေးအပါအဝင်ရခိုင်ကချင်ရှမ်းစတဲ့ဒေသတွေမှာစစ်တပ်ကနေကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေအတွက်မြန်မာစစ်တပ်ကိုအပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းပေးနိုင်အောင်ကြိုးပမ်းပေးဖို့ပြည်ပအခြေဆိုင်ရိုဟင်ဂျာကချင်နဲ့ကရင်လူခွေလှုပ်ရှားနေတဲ့အဖွဲ့ပေါင်း84ဘွယ်ကဒီကနေ့ပဲပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းလူခွေချိုးဖောက်ခံရမှုတွေရဲ့နှစ်နာဆုံးရှုံးမှုတွေကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကနေတရားမျှတစွာစုံစမ်းစစ်ဆေးနိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဖိအားပေးတိုက်တွန်းမှုအတွက်အလဲကျဥက္ကဋ္ဌပြည်သူနိုင်ငံကိုတိုက်တွန်းတာဖြစ်တယ်လို့ဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာအသင်းရဲ့ဥက္ကဋ္ဌဦးထွန်းခေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် UN Fact Finding Mission ကဒီမှာရိုဟင်ဂျာတွေကိုတပ်ဖြတ်မှုလုပ်တာရဲ့ကျန်းတဲ့တိုင်းရင်းသားတွေ Crime Against Humanity လူမျိုးတွေတပ်ဖြတ်မှုဒီတော့ crime against humanity war crime ပေါ့နော်စီရဲလို့မကျူးလွန်တာလေအများကြီးသူတို့ကနေနဲ့ထောက်ပြတာလေအထူးသဖြင့်ရိုဟင်ဂျာကရှင်ကရင်ရှမ်းတိုင်းရင်းသားတွေကလည်းဒီလိုမျိုးခံနေရတော့ကျွန်တော်တို့အားလုံးကစူပေါင်းပြီးတော့ကျွန်တော်တို့ security council ကိုပေါ့နော်ပြည်ပြည့်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့မြန်မာစစ်တပ်အဟိုရုံးမှုကြီးမြောင်းလိုက်အပါအဝင်ကျန်တဲ့ဟိုဟာပေါ့မြန်မာပြည်ရဲ့အခြေအနေကိုနိုင်ငံတကာကုံရုံးမှာ refer လုပ်ကျွန်တော်တို့တောင်းဆိုထားတာပါ
စစ်တပ်ကရခိုင်ပြည်နယ်အပါအဝင်ကရင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်စတဲ့စီးရီးပြည်ပခါတွေပြင်းထန်နေတဲ့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေချိန်မှာစစ်ဘေးသင့်ပြည်သူတွေဒေသခံတိုင်းရင်းသားတွေအပေါ်စစ်ရာဇဝတ်မှုကျူးလွန်တာတွေရှိတဲ့အတွက်ဒီပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ရေးနဲ့တင်းတာခဲ့ရသူတွေအပေါ်မှာတရားမျှတမှုတွေရစေချင်ပါတယ်လို့အမေရိကန်ပြည်ထောင်စုကကရင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့ KOA အဖွဲ့ဝင်စောဂရာဘူးကလည်းတောက်ဆိုပါတယ်
international community ရောအရေးယူဖို့ပေါ့နော်ကတော့စိတ်ပေါ့နော်အဲဒါစိတ်သားတယ်ဥမာအဲ့ဒီ military တွေအဓိကပဲပါစီတော့သူက power ကသူတို့လက်ထက်မှာပဲပုံများတယ်လေအဲ့ဒါကြောင့်အဲ့ဒီပြဿနာတွေတစ်ခုခုဖြစ်လာရင်သူတို့ military နဲ့ပဲအများကြီးပတ်သက်တာပေါ့နော်ဥမာရထိုင်ပြည်နယ်မှာလည်းသူတို့ military officer လို့တဲ့ကချင်ပြည်နယ်မှာလည်းလို့တဲ့ရရှားပြည်နယ်မှာလည်းလို့တဲ့ဒီတော့လည်းကြည့်ရင်လည်းမလဲဟိုတခါတည်းလေးလဲရှင်းလာလဲရှိသေးတယ
်မြမစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာတင်စစ်ဆေးနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကလွှဲပြောင်းပေးနိုင်မှုပြည်သစ်နိုင်ငံကိုတိုက်တွန်းကြသလိုပဲမြမနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့တရားမျှတမှုရအောင်ဆောင်ရွက်ပေးဖို့လုံခြုံရေးကောင်စီဝင်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကိုလည်းတိုက်တွန်းလိုပါတယ်လို့မြမရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခေကပြောပါတယ
်တရုတ်နဲ့ရုရှားကတော့တရုတ်နေရာတွေမှာတန်းကွက်ပေးမယ်လေဒီလိုဒါကသမိုင်းမှာတစ်ခုကျင်ခဲ့မယ်ဒီလို genocide တစ်ခုကိုကျူးလွန်တဲ့နိုင်ငံတစ်ခုဗီထိုပေးလိုက်သူတို့ကသမိုင်းမှာသူတို့အတွက်နေရာတစ်ခုကျင်လိမ့်မယ်အဲ့ဒါကိုလည်းတကယ်လို့သာ security council ကိုအကုန်လုံး refer လုပ်လိုက်ရင်ဒီမှာအနေအထားတစ်ခုပြောင်းသွားနိုင်တဲ့အနေအထားမှလည်းဖြစ်နိုင်တယ်ဒါကနိုင်ငံတွေကမမမမကျန်တဲ့နိုင်ငံတွေကမမမမ strong ရပ်တည်ဖို့လေအဲ့ဒီအတွက်ကျွန်တော်အနေနဲ့ PP ကို pressure ပေးတာပါ
ဒီလာကျမှာပဲလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ပြင်သစ်နိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီး Francois Dolit ကလည်းမြမရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီကနေချမှတ်ထားတဲ့လမ်းပြမြေပုံအရာဆက်ပြီးအကောင့်ထဲပေါ်သွားမယ်အကြောင်းပြောဆိုထားပါတယ်။အလားတူဧပြီလမှာလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ဂျာမနီနိုင်ငံကလည်းမြမနိုင်ငံရဲ့လူခွေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအရေးကြီးကြောင်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မှတ်ခံထားတဲ့မြမအစိုးရရဲ့စစ်တပ်ကတော့နိုင်ငံတကာကနေဆွဆွဲနေသလောက်လူခွေချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းကြေညာထားပြီးတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်းလည်းပြောဆိုထားပါတယ်ရှင်။